ရခိုင်ပြည်နယ်စစ်တွေမြို့ဝေသားလီမိုးကုတ်ကျောင်းတိုင်းမှာကျင်းပပြုလုပ်တဲ့အလုံယုံဆွေးနွေးပွဲကိုချင်းပြည်နယ်ပလောဝမြို့နယ်အပါအဝင်ရခိုင်ပြည်နယ်၁၈မြို့နယ်ကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်150လောက်တက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရွှေဂတ်အစရှိတဲ့ကျွယ်ဝတဲ့တယံဇာတလုပ်ငန်းတွေရှိပေမဲ့အကျိုးခံစား권တစ်စုံတရာမရှိပဲမြန်မာနိုင်ငံရဲ့အစင်းရဲဆုံးပြည်နယ်အဖြစ်ကိုရောက်ရှိနေတာကြောင့်အဲ့ဒီစီမံကိန်းတွေကဒေသခံတွေရဲ့အကျိုးခံစား권ရရှိရေးအတွက်ထိရောက်တဲ့ဆုံးဖြတ်ချက်တွေချနိုင်အောင်ဒီအလွတ်ယုံဆွေးနွေးပွဲကိုပြုလုပ်ထားလို့သိရပါဗျ။ရခိုင်ပြည်နယ်တဲကတဘာဝဓာတ်ငွေတွေကိုတရုတ်နိုင်ငံကိုတင်ပို့ထုတ်လုပ်နေတာအချိန်တစ်နှစ်လောက်အထိကြာမြင့်ခဲ့ပြီဖြစ်ပေမဲ့အဲ့ဒီစီမံကိန်းရဲ့အကျိုးအမြတ်နဲ့ဒေသခံတွေရဲ့ရပိုင်권စတာတွေကိုအစိုးရကဒီနေ့ဒီအချိန်ထိပွင့်လင်းမြင်သာစွာချပြပြောဆိုတာမျိုးမရှိသေးဘူးလို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ရခိုင်လူမှုကွန်ရက်ကြောက်ဖြူကဦးထွန်းလွင်ကပြောပါတယ်
။သူသဖြင့်ကျွန်တော်တို့ရခိုင်ပြည်နယ်မှာအများဆုံးထုတ်လုပ်နေရလို့ရွှေတဘာဝဓာတ်ငွေပေါ့ဗျာ။ဒီအရေးကိုထုတ်လုပ်ပြီးပို့နေတာတစ်နှစ်ကျော်သွားပါပြီ။ဒီဟာနဲ့ပတ်သက်လို့ဒီနေ့ကိုဘယ်လောက်ပို့နေတယ်တစ်နှစ်ကိုဘယ်လောက်ပို့မယ်ပတ်စံကဘယ်လောက်ရတယ်ဘလူးဇင်းနှုံးတွေနဲ့ရောင်းနေတယ်ဆိုတာကိုကျွန်တော်တို့ဒေသခံအနေနဲ့ရောအခြားအဖွဲ့အစည်းတွေနဲ့ရောကျွန်တော်အဆုံးပါဗျာကျွန်တော်တို့ပါတီတွေကတောင်မှဘာမှမသိပါဘူးခင်ဗျာ။ဒါကြောင့်ကျွန်တော်ပြောချင်တာပွင့်လင်းမှုဘာမှမရှိဘူးဗျာဒီဟာနဲ့ပတ်သက်လို့
ရခိုင်ပြည်နယ်အတွင်းကထုတ်ယူနေတဲ့တဘာဝတယံဇာတာတွေနဲ့ပတ်သက်ပြီးအကျိုးခံစား권ရဖို့အတွက်ဒေသခံတွေရဲ့သဘောထားကိုအချင်းချင်းထုတ်ဖော်ပြောဆိုခဲ့တာတွေရှိပေမဲ့အစိုးရကဒီနေ့ဒီအချိန်ထိထင်သာမြင်သာစွာချပြပြောဆိုတာမျိုးမရှိသေးဘူးလို့လည်းသိရပါတယ်။ဒါအပြင်အခုနောက်ဆုံး BNN နိုင်ငံကုမ္ပဏီတစ်ခုကို American Dollar 18တန်းနဲ့ထုတ်လုပ်ခွင့်ပြုထားတဲ့တောင်ကုန်းမြို့နယ်ကနေဘူးတောင်မာဘယ်ကြောက်ထုတ်လုပ်ရေးစီမံကိန်းဟာရခိုင်ပြည်သူတွေရဲ့အကျိုးခံစား권ဘယ်လောက်ရှိမယ်ဆိုတာကိုမသိရသေးဘူးလို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့တောင်ကုန်းမြို့ကန်ဦးစိုးဝင်းကပြောပါတယ်။
အခုထုတ်လုပ်နေပြီဆိုတဲ့အခါကျတော့ဒါကတော့ကျွန်တော်တို့ဒေသခံတွေကိုအတိအမှတ်မပြုတာရောက်တယ်လို့ကျွန်တော်တို့ဒေသခံတွေကိုလူရမသွင်းတဲ့သဘောမျိုးတွေတက်ရောက်နေတယ်ပေါ့ဗျာတက်ရောက်နေတဲ့အခါဒေသခံတွေရဲ့မကျေနပ်မှုတွေကတော့တဖြည်းဖြည်းနဲ့မြင့်တက်လာတဲ့အနေအထားမျိုးတွေရှိပါတယ်ဒေသခံတွေရဲ့ဘယ်လိုပုံစံမျိုးပြန်လည်ပြီးတော့ဒီထုတ်လုပ်မှုကိုရပ်တန့်အောင်လုပ်မလဲဆိုတော့ကျွန်တော်တို့လောလောဆယ်အနေအထားကတော့မပြောနိုင်သေးဘူးမဲ့ရှေ့ဆက်ပြီးတော့ဒီကိစ္စကဟိုလက်ဘရောင်းတောင်လုံးများဖျက်လာမလားဆိုကျွန်တော်တို့ကစိုးရိမ်မှုတွေရှိပါတယ
်နေဘူးတောင်မှာပဲကြောက်ထုတ်လို့ရေးစီမံချက်နဲ့ပတ်သက်ပြီးEIA SIA လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်နဲ့လူမှုအတိုင်းဝိုင်းဆိုင်ရာအကျိုးသက်ရောက်မှုတွေအတွက်ဘာတွေပြင်ဆင်ထားသလဲဆိုတာကိုရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုမေးမြန်းခဲ့ပေမဲ့ဒီအပေါ်မှာပြန်လည်ရှင်းလင်းပြောဆိုခဲ့တာမရှိဘူးလို့လည်းတောင်ကုန်းမြို့ကန်တွေကပြောပါတယ်။ရခိုင်ဒေသခံပြည်သူတွေဟာဘင်္ဂလားပင်လယ်အော်ရဲ့ဆိုးမွေတွေကိုခံစားလာခဲ့ကြရပေမဲ့ဘင်္ဂလားပင်လယ်အော်ရဲ့ကောင်းမွေတွေကိုအစိုးရကခံစား권မပြုတာဟာတရားမျှတမှုမရှိဘူးလို့ဒီဆွေးနွေးပွဲကိုဥဆောင်ကျင်းပတဲ့ပြည်သူ့တယံဇာတအဖွဲ့ကစီမံကိန်းတောင်ဝင်ခံဦးမျိုးထွန်းကပြောပါတယ်
။ရခိုင်ပြည်ဟာဘင်္ဂလားပင်လယ်ော်ကရတဲ့ဒုက္ခတွေပဲခံစားနေရတယ်ပေါ့နော်။အခုဘင်္ဂလားပင်လယ်ော်ကထွက်တဲ့ဒုက္ခတွေကြတော့ခံစားခွင့်မရှိဘူးပေါ့။ဒါကတရားမျှတမှုမရှိဘူးလို့ကျွန်တော်ပြောရှင်းပါတယ်။အဲဒီကြောင့်ပြည်ထောင်စုဆိုရတဲ့နေတာတွေကိုအမြဲဆုံးလုပ်ပေးစီရှင်းပါတယ
်။ဒီဇင်ဘာလ9ရက်နေ့ကနေ12ရက်နေ့အထိ3ရက်တာကျင်းပပြုလုပ်တဲ့ဆွေးနွေးပွဲမှာမိမိတို့ဒေသကထွက်ရှိတဲ့တယံဇာတတွေကိုမိမိတို့ပြည်နယ်ကစီမံခန့်ခွဲနိုင်အောင်အခြေခံဥပဒေကိုပြင်ဆင်နိုင်ရေးနဲ့လိုအပ်တဲ့ဥပဒေတွေအထိပြဋ္ဌာန်းပေးနိုင်ရေးစတဲ့အချက်တွေကိုထည့်သွင်းဆွေးနွေးဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းပြောပါရယ်ဒီနေ့အလို့ယုံဆွေးနွေးပွဲမှာဗဟိုချုပ်ကိုင်မှုကင်းမဲ့တဲ့ပြည်နယ်တွေနဲ့တွင်းထွက်တယံဇာတငွေကြေးဆိုင်ရာစီမံခန့်ခွဲမှုတဘာဝတယံဇာတရင်းနှီးမြှုပ်နှံမှုပရိပခနဲ့ပွင့်လင်းမြင်သာမှုစတာတွေကိုရှင်းလင်းဆွေးနွေးခဲ့ကြပါရယ်ဆွေးနွေးပွဲနောက်ဆုံးနေ့မှာရခိုင်ဒေသကတဘာဝတယံဇာတတွေနဲ့ပတ်သက်ပြီးဒေသခံတွေရဲ့အကျိုးခံစား권တွေအတွက်တောင်းဆိုသွားမယ်လုပ်ငန်းအဆင့်ဆင့်ကိုလည်းအတီးပြုဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းသိရှိရပါတယ်ခင်ဗျာ